တရုတ်နိုင်ငံမှာ၈နှစ်ဖေဖော်ဝါရီလတည်းကျင်းပမဲ့အိုလံပစ်အားကစားပွဲကိုအမေရိကန်ကတန်တမာရေးရသဘင်မဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်
So do you support a diplomatic boycott of the Beijing Olympics?
Something we're considering.
Beijing မြို့က Olympic အားကစားပွဲကိုတန်တမာရေးနည်းနဲ့သဘင်ပေါက်မဲ့အစီအစဉ်ကိုထောက်ခံသလားဆိုတဲ့ဒိန်းတောက်ရဲ့အမေကိုစဉ်းစားနေစေဖြစ်ပါတယ်လို့ American, Canada, Mexico သုံးနိုင်ငံထိပ်သီးအစည်းအဝေးတစ်စီတစ်ပိုင်းဖြစ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အင်ဗီရိုမှာကြာသပတေးတွေ့ဆုံချိန်မှာသမ္မတ Biden ပြောဆိုသွားတာပါဒိန်းလာနေတုန်းကတရုတ်သမ္မတရှီချင်းဖင်နဲ့ online ထိပ်သီးတွေ့ဆုံရမှာတော့ဒေတာနဲ့တင်ငင်ရေးပြပကတ်တွေကိုရှောင်ရှားရေးနိုင်ငံခေါင်းဆောင်တွေလူလာတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွေချွတ်ပေါက်မှုတွေပေါ်ထိထိရောက်ရောက်တုံ့ပြန်မှုသမ္မတ Biden ကိုဖိအားတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ် American အစိုးရတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့ Olympic အားကစားပွဲကိုတန်တမာရေးရသတင်းမမဲ့အစီအစဉ်ကိုမကြာခင်ကြီးညာဖို့ရှိနေတယ်ဆိုပြီး Washington Post သတင်းစာကအင်္ဂါနေ့မှာဖော်ပြခဲ့တာပါတန်တမာရေးနည်းနဲ့သတင်းမမဲ့အစီအစဉ်ရအားကစားသမားတွေပြောင်းလဲဝင်ရမှာဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေကတော့တက်ရောက်မှာမဟုတ်ပါဘူးဒီဗီဆန်နဲ့ပတ်သက်လို့တရုတ်သမ္မတနဲ့ online ထိပ်သီးတွေ့ဆုံရမှာမဆွေးနွေးဖြစ်ဘူးဆိုပြီးတော့လည်းအင်ဂျီရိုဘက်ကပြောဆိုထားပါတယ်
အမေရိကန်နိုင်ငံရဲ့2020သမရရွေးကောက်ပွဲမှာအမေရိကန်မဲပေးသူတွေကြားသဘောထားကွဲပြားမှုတွေကြီးထွားအောင်ကွန်ပျူတာဆိုင်ဘာဤပညာသုံးချောင်းဝင်နှောက်ယှက်မှုပါပေါင်းပတ်သက်မှုနဲ့အီရန်နိုင်ငံသားနှုတ်ကိုအမေရိကန်တရားရေးဌာနကနေစစ်တပေးနေမှာအရေးယူတန်းခတ်လိုက်ပါတယ်။ဆိုင်ယီမိုဟာမက်ဟူစိန်မူဆာကဇာမီနဲ့ဆာဂျက်ကရှန်တို့နှစ်ဦးဟာ2020ဩဂုတ်လနဲ့နိုဝင်ဘာလတွေတုန်းကပြည်내အနည်းဆုံးတစ်ခုရဲ့ရွေးကောက်ပွဲဆိုင်ရာ website မှာဖော်ပြထားတဲ့အချက်လက်တွေကိုသုံးပြီးမဲဆန္ဒရှင်တွေစီကိုချိမ့်ချောက်တဲ့ email တွေပို့ပြီးမဲပေးမှုကိုအနှောက်အယှက်ပေးခဲ့တယ်လို့တခြားပြည်내တွေမှာလည်းခုလိုလုပ်ဖို့ကြိုးစားခဲ့တယ်လို့ American တရားရေးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်သူတို့နှူကရွေးကောက်ပွဲဆိုင်ရာအခြေခံအဆောက်အအုံတွေအတွက်အန္တရာယ်ရှိစေနိုင်တဲ့မှားယွင်းတဲ့သတင်းအချက်လက်တွေပါတဲ့ video တွေရိုက်ကူးဖြန့်ချိခဲ့တဲ့အပြင်ရွေးကောက်ပွဲဆိုင်ရာသတင်းမှားတွေဖြန့်ဝေနိုင်ဖို့ American သတင်း media company တွေရဲ့ computer ကွန်ရက်တွေထဲမှာခိုးဝင်ခဲ့တယ်လို့လည်းပြောပါတယ်။သူတို့ရဲ့စူးစမ်းချက်တွေကို FBI နဲ့သတင်း media တွေရဲ့ cyber လုံခြုံရေးတွေကတားဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်ရနေသိမိနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကရောဂါကြောင့်နေရာဆုံးခွာရသူတွေတိတိကျကျတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of 234,000
people have been infected. In the past few months, the number of people who have been infected has increased from 3,400 to 3,600. The UNHCR has reported that ထပ်တိုးလာတာကြောင့်အရင်ကတည်းကစံနာမှုဆိုင်ရာအချက်အလက်ကြုံရတဲ့အခြေအနေတွေပိုဆိုးလာပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချာရစ်နယူးယောက်ကုလသမဂ္ဂရင်ချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီနေ့စာမန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်းသုံးသန်းကျော်ရှိနေတယ်လို့ပြောဆိုခဲ့ပါတယ်မကြာသေးခင်သတင်းပတ်တီကဆက်လို့တပ်ဖွဲ့ပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆုတ်ခွာထွက်ပြေးနေကြပြီးစာနာရေးခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုကြတာပါကုလသမဂ္ဂနဲ့အကူအညီပေးဖွဲ့စည်းတွေကစာနာမှုထောက်ပံ့နေပေးရဖို့အသင့်ရှိနေပေမဲ့တွာလာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ
်ရှေ့သတင်းပတ်ထဲမှာတရုတ်နိုင်ငံကနေအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရှိတဲ့အာဆီယံတရုတ်ထိပ်သီးအစည်းအဝေးမှာမြန်မာအနာသိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုဖိတ်ကြားရေးတရုတ်အထူးတန်တမန်ဆွန်ကော်ရှန်ကကြိုးပမ်းခဲ့ပေမဲ့အာဆီယံဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အတိုင်းဝန်ကိုကိုပါပြီး Brightest သတင်းမှာရေးပါတယ်။နိုဝင်ဘာ22ရက်မှာတရုတ်သမ္မတရှီဂျင်ဖင်ကိုယ်တိုင်အင်ရှင်ဖြစ်ကမန်ကထလုပ်ကျင်းပမဲ့ဒီထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကကန့်ကွက်ခဲ့ကြကြောင်းဒေသရင်းမှာရှိတဲ့တန်တမန်တော်များများပြောဆိုချက်ကိုကိုကာပြီးရေးထားတာပါ။မြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးဘိုင်းကမဟုတ်တဲ့ပုံကတူကိုသာဖိတ်ကြားရေးဆိုရဲအာဆီယံထိပ်သီးစည်းဝေးပွဲတွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ ဒီလိမ့်နိုင်ငံကလိုလားချောင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရရရှိပြီးကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ
်။ဘယ်လောက်အစိုးရနေဆက်ဒေသမှာဖြစ်ဦးဖြစ်စေမဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အိနီချင်းပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားသူတွေရှိတဲ့အကြောင်းသတင်းတွေထွက်လာတဲ့ကြာသပတေးနေ့မှာပြောလာကြပါ။နောက်ထပ်တည်ချေထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘယ်လောက်အစိုးရအနေနဲ့ရန်လိုတဲ့လှုပ်ဆောင်မှုမျိုးတွေကိုချက်ချင်းရပ်ဖို့လဲ G7 ဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။လူသားချင်းစာနာမှုကူညီတွေပေးနိုင်အောင်နိုင်ငံတကာဖွဲ့စည်းတွေကိုအကန့်အသတ်မရှိအမြဲဆုံးတောင်းခွင့်ပြုဖို့လိုတဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ဘယ်လောက်နိုင်ငံမှာဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေအတွက်ဥရောပသမဂ EU ကပိတ်ဆို့တံခတ်အရေးယူခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အရှေ့လက်ပိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လောက်သမဂ Alexander Lukashenko ကတွန်းပို့ခဲ့တာလို့လဲဥရောပနိုင်ငံတွေကဆွဆွဲထားတာဖြစ်ပါတယ်။
Pfizer ကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆေးအသစ်10000ကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေ့မှာကြေညာပါတယ်။ American အစားအစာနဲ့စီဝါစီမံခန့်ခွဲရေးဌာန FDA နဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ် CDC တို့စီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီရောကအကြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလီယံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးုံတက်ရတာတည်ဆောင်းရတာကို89ရာဂိုင်းနှုန်းထိလျှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကို Merck ကုမ္ပဏီကထုတ်လန်းကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုတည်ဆုံးမှုရာဂိုင်းနှုန်း50အထိလျှော့ချနိုင်ခဲ့ပါတယ
်တော့ကြနေမနေခင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဆာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်နေပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွှတ်တော်အမတ်ဟောင်းဒေါ်ဆုဆုလွင်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူကောက်ခေါ်တဲ့ NLD ဗဟိုအလုပ်ကော်မတီဥဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့စောင်းဆောင်နဲ့တွေ့တဲ့ပါညာဆိုပြီးတော့ကိုဆဆကာဝါပြောတော့တာလीအဲ့ဒါမဟုတ်ဘူးဗျာမဟုတ်ဘူးဆိုတော့ဆဆကာဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLD ဟိုဟာပေါ့ဒီဂျပန်အစိုးရကိုစားပြုပြီးလာတာလာတဲ့ပုံစံမျိုးလို့မဟုတ်ပါဘူးသူဖောင်ဒေးရှင်းအနေနဲ့လာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတော့သူကြီးကြားတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ကိုတရားဝင်ကြေညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဗဟိုအလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့ तू ကတကယ်တော့ဒီ NLD ပါတီကိုလည်းတွေးကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေးကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိသလိုသူ့ရဲ့တွေးဆုံတယ်ဘယ်သူတွေနဲ့တွေးဆုံတယ်ဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေးဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေးဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျာအဲ့ဒါမှမှန်ဘူးအဲ့တော့ဒါရဗျာဟိုတခါတခါကျတော့သူ့ရဲ့ပုံပုတ်ရေးအရာသူတူချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုဘောနော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD ပါတီကိုလက်ရှိတာဝန်ယူနေတဲ့ NLD ပါတီရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD ပါတီနဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းဒါတော့သူတို့ကိုပုံကူကြီးကတွေ့ဆုံတဲ့အနေထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရတဲ့သူကိုတာဝန်ပေးအပ်ထားတာတော့မရှိဘူး။ ဘာလို့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုပါတော့ဆောင်ရွက်ဒီမှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလीနော်အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်မဲ့မှာကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်မဲ့မှာကအော်ပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နိုင်ဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEC ကနှစ်ယောက်ပဲရှိတယ်ကြာဥတင်ထုံမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားမျိုးတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ကဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ရှိတဲ့ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိတယ်လဲဆိုတော့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်အဲ့လိုရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နှစ်ယောက်ရေအခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အရင် CEC တယောက်ရေဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအာနာမသိန်းခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါ်အောင်ဆန်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံကြီးရှိတဲ့အခြေအနေမျိုးမှာ standing committee ဆိုတာဖွဲ့ပြီးထားရရှိတယ်။အဲ့ဒီ standing committee တွေကနေပြီးတော့အခုလုံခြုံရေးအရေးအကျွန်တော်ပူးပေါင်းဆောင်ရွက်နိုင်တဲ့ဒူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုကြတာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်စ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ steering committee နဲ့CEC နှစ်ယောက်ရဲ့အရန်စီကြီးရဲ့ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါလျင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိတာပြောလို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွဲဆုံတာတွေရှိတယ်လို့VOA ကတင်ပြရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာခရီးယန်ဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကြားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တပ်ဆွဲတာ၊ဖျားကြောင်တွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တည့်ရဲတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုနဟခါဖန်တလန်ပဲစစ်ကြောင်းတက်လာတဲ့အချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟာစော်ကားတာပေါ့ဖျားเจ้าရအုံဆောင်တွေတချို့ဆိုရင်ဖျားเจ้าနဲ့နှီးရှို့တယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားเจ้าဖြစ်စည်းတွေအကုန်လုံးဖြစ်စည်းတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖြစ်စည်းတယ်ဆိုတော့ဖျားเจ้าတက်နေနေရတယ်မရှိ
ခရီးရန်ဘာသာဝင်တွေအနေနဲ့ပုံထူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝတ်ပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝတ်ပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ပါတိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အဲ့လိုမျိုးစူဝေးနိုင်တယ်ဘောနော်တရားကြောင့်မှတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတတ်နိုင်ဆုံးကျွန်တော်တို့ပြန်ဆိုတော့အတတ်နိုင်ဆုံးကျွန်တော်စူးစီးပြီးတော့တရားကိုရှိခိုးနိုင်တယ်ဘောနော်ဒါပေမဲ့တိုက်ပွဲအဲ့လိုချိန်ကြီးဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးတော်တဲ့တောင်းတဲ့မှာပဲကျွန်တော်တို့ကျင်းနေတယ်အခက်ခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကြရပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝိပုစုတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေတည်ဆည်တာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝိပုကုဝတ်ချင်းမှလည်းကျွန်တော်တို့အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသိန်းတော်ဟိုရှိကြတယ်လေ။ ျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဖြန့်ရှိခိုးတာတွေဝှပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော်
စစ်ကောင်စီကခရိယံဖျားချောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရိယံဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဖျားချောင်းဆိုရင်တသက်လူကြီးရှေ့မှာလှုပ်ဆူအောင်အပေါဟောင်းလောင်းကြီးဖြစ်အောင်ဖျားချောင်းထဲမှာလာသူ့ပြီးမနေရအောင်ဆိုရင်ထိတ်ထောက်ခံရတာပေါ့နော်လက်မဲ့ရှိနေဆူထားတာတော့ဥပမာကျွန်တော်တို့ဒီမော့စ်ညွန့်နယ်ကတော့ငါသာကက်တဘစ်ဖျားချောင်းဆိုရင်အချင်းမျက်နှာစာမှာလက်မဲ့ရှိနေဆူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးဝမ်းနေစရာကောင်းပါတယ်လို့ဆိုတော့ဒါတွေကပါတာရဲ့အောက်ဝင်ရင်မလို့ရှင်းနေဟာတွေလှုပ်တဲ့အခါမှာတကယ်လေဒီပါတာရင်းမှာသူ့ထောက်ခံရတယ်နောက်ပြီးတော့မှဒါအိမ်မှာကျွန်တော်တို့ဒီကိစ္စမှာလည်းဘာသာဒီလိုပါသိရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူ့ဆင်ပြီးရောသွားတာရေးဆင်ပြီးရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အဦတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရိယံဖျားချောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အတူစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြည်သစ်နိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ Diane Von First and Buck Suit ရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF စုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွင့်တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
You know and you only came to realize when you get this kind of award was like you did something right.
ဒီလိုစုမျိုးချီးမြှင့်ခံရတာကြောင့်ကျမလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အတိမတ်ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစုချီးမြှင့်ခံရတော့ဝမ်းသာဂုဏ်ယူချင်တတ်မိတယ်လို့အတိပယ်ရှိရလို့ခံစားရပါတယ
်။မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခွန်းနဲ့အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရအပါဝင်လူခွင့်ရအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုချီးမြှင့်ခံထားရပါတယ်ဒီနေ့ DVF စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးချွန်စုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်အခုနှစ်အတွက် Inspiration Award စုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
This truly is unlike any award I've ever received.
ဒီစုကတခြားချမရဘူးတဲ့စုတွေနဲ့လုံးဝမတူပါဘူး။ချမအနေနဲ့ဘာပြောရမှန်းမသိလောက်အောင်ကိုဖြစ်သွားပြီးတော့စက်သိန်းတွေလည်းချမိပါရယ်။ဒနိစာနာကတည်းမိကွန်ပြောတဲ့တခြားလုံးချမမျက်ရည်တွေတောင်ချမိပါရယ်
။ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြမຫນွေဦးဒေါ်လာရင်းနဲ့ပတ်သက်ပြီးတော့သတင်းတွေဖော်ပြခဲ့တာဖြစ်ပါရယ်။ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သဘာဝပတ်ဝန်းကျင်အရေးလှူရှားသူဗနက်ဆာနာကာတီလေနိုင်ငံတကာစုချီးမြှင့်ခံခဲ့ရပါတယ်
။ Only action will reduce emissions which is why
ဒါကြောင့်လုံဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာပြဿနာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်နဲ့မောင်းများစွာနဲ့ပတ်သက်ပြီးတော့စိစက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေးရှိတည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျွန်မရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါလိမ့
်။ Lifetime Leadership စုကိုတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကြွယ်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဥဆောင်လို့ရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့ COVID-19 ကာယောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ်
။ You know COVID was not good for women.I mean we lost about
covid ka yoga ka amyu thami we twe ma kaung ma u chama lo 35 ne law naw pyan saut twa ba de ba chaung le so lo amyu thami ato myan myan alauk ka thwet pi lo aim ma ni ni ya ba de pi lo afghanistan kaisa a phit la bi chama lo amyu thami we ye a chi ni le ma kaung ma u da chaung chama lo amyu thami ti ye kaung ni luat pi lo da ga taik ko a yee chi ba de
pyin na ngan paris myo ma bodu ni ga chin pa ga de dvs su chi myin bwe a khan na go ro europa boban ogatha christine laga le ta yak khe da ba dvs su go a yin ga chi myin khan na du ri de ma ro kwe lun twai phit de american taya yong chou taya tu ji ha ruth bader ginsburg american tamra garo ha hillary clinton name jo american yout tan tin sat tu ri phit ja de oprah winfrey ne robin roberts so le ya shi ke bu ba de 2010 pyin ni ga sa pi lo nit sin pe ya la ga de di su go ro လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျော်ကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယောဂထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်
။ဇန်နဝါရီလကနေအောက်တိုဘာလကုန်ထိ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ကျော်ကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်။အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါဘဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်တိရှိနေပြီဆိုပြီးထိုင်းနိုင်ငံကာယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်။
ဒီနိုဝင်ဘာလ10ရက်နေ့ကနေ15ရက်ပေါ့လေ15ရက်အတွင်းပေါ့နှစ်ပတ်အတွင်းမှာပေါ့နှစ်ပတ်အတွင်းမှာပဲဒီနိုင်ငံသားတွေဖုန်းနဲ့လူကြီးက9000 ရှိရဲ့လို့အဲ့ပုံပြင်ရှင်ရဲ့မှာပါပါတယ်ဟာလာနှစ်ပတ်အတွင်းမှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်အတွင်းမှာဖုန်းနဲ့ဒီနိုင်ငံသားတွေကလည်း9000ကျော်ရှိတဲ့ထက်မှာဒီပုံပုံနဲ့ဆိုလို့ရှိရင်သုံးဘုံလောက်ကမြန်မာနိုင်ငံသားအများကြီးကိုပြောလို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကအင်းနီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်။အခုဆိုရင်ထိုင်းမြန်မာနေဆက်တွေဖြစ်တဲ့ရန်နောင်းကော့တောင်မဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးစုစံခရပူရီပရာကျုတ်ခီရီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်။ဒါပေမဲ့လည်းအလို့ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တီနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။နေဆက်တီတစ်ချောင်းကနေပြီးတော့ကိုယ်နာတွေများတယ်။များလို့အားကြီးတဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခြေအနေတွေဟာထိန်းသိမ်းစခန်းတွေမှာဆိုလူတွေပြည့်ကျက်နေတယ်ဆိုပြီးတော့ထိုင်းတာဝန်ရှိတဲ့လူတွေဒေသတာဝန်ရှိတဲ့လူထိုင်းနိုင်ငံကတာဝန်ရှိတဲ့ဒီအလားပိုင်းအတိုင်းဝန်းအနေနဲ့လူပြောထားတာရှိပါတယ်။ခိုးလာတဲ့လူတွေရှိတယ်ဆိုရင်သူတို့ကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာရလမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်အဲ့လိုကြောင်းပြီးတော့ပြန်နေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူတို့ကပြောလာပါတယ
်။နေဆက်ဖြတ်ကျော်ပြီးနေ့စဉ်ရာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုပိုင်တွယ်ဖို့အတွက်အခက်အခဲတွေ့နေပုံရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလုပ်ကအခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသပ်တဲ့မင်းလေးရှိနေပါရဲ့ရှင
်။မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာပဲမြန်မာရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VU ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုတားဆီးနေတဲ့ကျေးဇူးပါခင်ဗျာ
ရခိုင်ပြည်သူရခိုင်နှုတ်အပြည့်အစုံဒီရခိုင်တော်အေအေကတရားစီရင်ရေးရအုပ်ချုပ်ရေး